စစ်တပ်ကပြန်လည်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်အီဇွင်းနဲ့ဂါဇာဒေသကစစ်သွေးကြွတွေကြားအပြစ်ခတ်ရဲစဲဖို့တပြိုင်တည်းလိုလိုကြေညာလိုက်ကြပါတယ်။ဂါဇာဒေသစံတော်ချုပ်တောက်ချန်နေမနဲ့နှစ်နာရီကစအပြစ်ခတ်ရဲစဲစတင်အသက်ဝင်မှာဖြစ်ကြောင်းဟာမတ်စ်ဖို့တာဝန်ရှိသူတွေကရိုက်တာသတင်းဌာနကိုတီးပြခဲ့တာပါ။အီဇွင်းနိုင်ငံကလည်းဝန်ကြီးချုပ်ရဲ့လွန်ညွှန်းရေးဆိုင်ရာဝန်ကြီးဖွဲ့ကြာသာပြင်းနဲ့နောက်မှအစည်းအဝေးပြီးမှပဲအပြစ်ခတ်ရဲစဲကြေညာခဲ့ပါတယ်။ဤဇေဝဉ္ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့ဤချင်းနိုင်ငံကဂျောင်းဝင်စစ်ဆက်အစုပြုခဲ့တဲ့ကမ်းလှမ်းချက်ကိုဤဇေဆိုရဖွဲ့ရဲ့လွန်ကျွေးဆိုင်ရာစီဝေးကတခင်းနဲ့အတီးပြုတ်လိုက်တာဖြစ်ကြောင်းဖော်ပြပါရယ်ပြေခတ်ရစဲရေးအတွက်ဂျောင်းဝင်ညှိနှိုင်းပေးခဲ့တဲ့ဤချင်းနိုင်ငံကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချီးကျူးစကားပြောကြားခဲ့တယ်လို့ဤဇေနဲ့ပါလက်စတိုင်းကြားငြင်းငြမ်းစွာအတူရှင်တွဲနေထိုင်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုလိုက်ပါရယ
် I believe the Palestinians and Israelis.equally deserve to live safely and securely and to enjoy equal measures of freedom, prosperity and democracy.
Isn't a Palestine of Peslo Peking long jomu shi ni tai nai mo yiu nyi mya khun ye shi de lo lwan mu ta ya wa pyo mu ne democracy ko le khan sa thai de lo yong chi ba de. Dilo phit aw le chano lo su ya ga ma na ma ni chu sa twa ma phit ba de lo Isn't a Palestine no a pye khat ya sei chin nya lai de cha sa bin ni ga ein pyu lo ma de tin taw de ko ပြောကြကြတာပါဂျေရုဆလင်မှာပါလက်စတိုင်းတွေပေါ်အစ္စရေးကဖိနှိပ်မှုတွေကျူးလွန်နေဆိုပြီးမေလ10ရက်နေ့မှာပဲဟာမတ်စ်ဖွဲ့ကအစ္စရေးကိုရော့ကက်တွေနဲ့ပစ်ခတ်ရတာကပြစ်ခတ်တွေစတင်ခဲ့တာပါစတိရကျတိုက်ခိုက်မှုတွင်ဂါဇာဒေသမှာကလေး65ယောက်ပါဝင်သေဆုံးသူ230ရှိကြောင်းဒေသခံကျန်းမာရေးတာဝန်ရှိသူတွေသတင်းထုတ်ပြန်ထားပါတယ်အစ္စရေးနိုင်ငံမှာလည်းသေဆုံးသူ12ယောက်ရှိကြောင်းအာဏာပိုင်တွေပြောဆိုခဲ့တာပါတိုက်ခိုက်မှုတွေကြောင့်ဂါဇာဒေသမှာနေရစွန့်ခွာထွက်ပြေးရသူရေထွက်ကတော့9,200ကျော်ရှိကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်